အစ္စရေးကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်လက်ဗနွန်တောင်ပိုင်းမှာအရေးပါတဲ့ဟက်စပိုလာတမူးတယောက်တနင်္လာနေ့မှာသေဆုံးသွားခဲ့ပါတယ် SUV အမျိုးအစားကားကိုတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသွားတဲ့တမူးဝစ်ဆမ်အယ်တာဝဲလ်ဟာတောင်ပိုင်းကဟက်စပိုလာစစ်စီရေးတွေကိုဦးဆောင်နေရကပါဝင်နေတယ်လို့လုံခြုံရေးတာဝန်ရှိသူတို့ကပြောကြပါတယ်အစ္စရေးကလည်းပြစ်မှတ်ကိုထိခိုက်ခဲ့တယ်လို့တနင်္လာနေ့မှာပြောခဲ့ပေမဲ့တာဝီနဲ့ပတ်သက်လို့ဘာမှပြောဆိုတာတော့မရှိပါဘူးဒီကရဲပတ်တော့ကလည်းအစ္စရေးကလက်ဗနွန်မှာတိုက်ခိုက်ခဲ့တာကြောင့်ဟာမတ်စ်ဒုတိယခေါင်းဆောင်ဆာလီအယ်အရူရီတည်ဆုံခဲ့ပါသေးတယ်။အရူရီတည်ဆုံခဲ့တာကိုတုံ့ပြန်မယ်လို့ဟက်စ်ပိုလာခေါင်းဆောင်ဟာဆန်နက်စထရဲလာကပြောဆိုခဲ့ပြီးနောက်တစ်နေ့မှာအစ္စရေးရဲ့နေကြောင်းထိမ့်သိမ်းမှုစခန်းကိုဟက်စ်ပိုလာကစနေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်စစ်ပွဲတစ်ပွဲပေါ်လာနိုင်တာကိုအစ္စရေးစစ်တပ်ကတင်းငွေတွေကသတိပေးလိုက်ပါတယ်။ဒီပဋိပက္ခကအလွယ်တကူပြန့်နှံ့သွားနိုင်ပြီးပိုပြီးမလုံခြုံပိုပြီးဒုက္ခများစေနိုင်ပါတယ်လို့ကာတာနိုင်ငံရဲ့ဆွေးနွေးပွဲအပြီးမှာအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကသတင်းတောက်တွေကိုပြောလိုက်ပါတယ်